ထိုင်ဝမ်သမ္မတမိုင်ဂျောင်းရဲ့စီးပွားရေးပေါ်လစီတွေကိုဆန့်ကျင်တဲ့ထောင်ပေါင်းများစွာသောပြည်သူတွေတိုက်ပွဲမျိုးပေါ်မှာကန့်ကွက်ဆန္ဒပြနေကြတဲ့အချိန်မှာပဲသမ္မတမိုင်ဂျောင်းဟာသူ့ရဲ့ဒုတိယသမ္မတတက်တန်းအတွက်ဒီကနေ့ပဲကြံသစ္စာချိန်ဆိုပါတယ်လျက်စစ်မီဇေတွေကိုတွုံးမြင့်ကောက်ခံဖို့နဲ့ခန္ဓာကိုယ်ကြီးထွားရေးအတွက်စေတုံးမွေးမြူထားတဲ့အမေရိကန်အမဲသားတွေထင်သွင်းမဲ့သမရရဲ့အစီအစဉ်ကိုကန့်ကွက်ကြောင်းဆန္ဒပြသူတသိန်းလောက်ပါဝင်လာကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအဓိကအတိုက်ခံပါတီကြီးဖြစ်တဲ့ဒီမိုကရက်တစ်တိုးတက်ရေးပါတီကပြောပါတယ်ဒီနေ့မီဒီယာတွေမှာတော့ဒီဆန္ဒပြပွဲမှာထောင်ပေါင်းများစွာပါဝင်တယ်လို့ပဲဖော်ပြထားကြပါတယ်တရုတ်ပြည်မှာကြီးနဲ့ချစ်ကြည်ရင်းနှီးရေးပေါ်လစီနဲ့2008ခုနှစ်မှာရွေးကောက်တင်မြောက်ခံခဲ့ရတဲ့သမ္မတမိုင်ဂျောင်းဟာသူ့ရဲ့သမ္မတပထမတက်တန်းအတွင်းပြည်မာကြီးနဲ့တန်တပန်ရေးစီးပွားရေးဆိုင်ရာတွေမှာတိုးတက်မှုရှိဖို့အတွက်ကြိုးပမ်းခဲ့ပါတယ်။ချန်ကေရှိတ်ဦးဆောင်တဲ့အမျိုးသားရေးဝါဒီတွေကိုမော်စီတုံးဦးဆောင်တဲ့ community ကတိုက်ထုတ်ပြီးတဲ့နောက်ထိုင်ဝမ်ကျွန်းနဲ့တရုတ်ပြည်မာကြီးတို့1949ခုနှစ်မှာကွဲသွားခဲ့ကြတာဖြစ်ပါတယ်။တရုတ်ပြည်မာကြီးကတော့ထိုင်ဝမ်ကျွန်းကိုသူတို့ပန်ဆိုင်တယ်လို့အခုချိန်အထိပြောဆိုနေပြီးထိုင်ဝမ်ကျွန်းပြန်ရဖို့အတွက်လိုအပ်ရင်တိုက်ရင်အားသုံးပြီးတော့ရယူသွားမယ်လို့ပြောဆိုထားပါတယ်။